အခုတော့နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်မကြာခင်မှာအင်္ဂလိပ်လူပြောကြမယ့်မိကွန်းနဲ့ပတ်သက်လို့တုံးသက်ချက်အမြင်တွေကိုအရင်ဆုံးတင်ပြမှာပါရှင်။မကြာခင်နိုင်ပိုင်းအတွင်းနေပြည်တော်ကနေတိုက်ရိုက်ပြောကြားရမယ့်ဒေါက်ဆန်းစုကြည်ရဲ့မိကွန်းကိုကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကစောင့်ကြည့်နေပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာလုံခြုံရေး ကိုခွင့်ပြုဖို့မြန်မာစစ်တပ်ကိုဒေါက်ဆန်းစုကြည်အနေနဲ့သူ့ရဲ့မိကွန်းမှာထည့်သွင်းပြောဆိုလိုက်မယ်လို့မျှော်လင့်ကြောင်းနယူးယောက်ကုလသမဂ္ဂထွေထွေညီလာခံကိုတက်ရောက်လာတဲ့တင်တဲ့နိုင်ငံသားရေးဝန်ကြီးဂျင်းအီဖယ်လီဒရီရန်ကမနေ့ကသတင်းတောက်တွေကိုပြောပါတယ်။အလားတူဗြိတိန်နိုင်ငံသားရေးဝန်ကြီးဘော်ရစ်ဂျွန်ဆန်ကလည်းဒေါက်ဆန်းစုကြည်အနေနဲ့တိုင်းပြည်နဲ့စစ်တပ်အပေါ်မှာသူ့ရဲ့ဥဆောင်မှုကိုပြသဖို့အချိန်ရောက်နေပြီလို့လည်းမနေ့ကထွေထွေညီလာခံပြင်ပဗြိတိန်နိုင်ငံကဥဆောင်ကျင်းပတဲ့ရိုဟင်ဂျာအရေးတိတန့်ဆွေးနွေးပွဲမတိုင်ခင်မှာအခုလိုပြောပါတယ်။
began and it is barbaric what is happening to the Rohingyas
Rohingya region stand ya de che ni ha so wa ba de da ko tan ya phit sia a chang ma shi ba u da ga le do su u po ma mu ti ba de nangan no a tan min gan pok ko do san su chi a ni ne khong saung mu ko pya ta bu ne sit ta a po ma pya ta khai ma de tu ye sait ta yat ti yet ko pya ta bu chou sa ma phit ba de
ဒါပြင်နိုင်ငံတကာကိုအကြီးအကျယ်ရိုက်ခတ်လာတဲ့ရခိုင်ပြည်နယ်မြောက်ပိုင်းပဋိပက္ခဖြည့်ရှင်းရေးနဲ့ပတ်သက်လို့လဲသူကအခုလိုဆက်ပြောပါတယ
် what everyone wants we want the killing stop number 1 and that's the message I've given her
we want လူတိုင်းချစ်စေချင်တာကတော့နံပါတ်1အနေနဲ့တပ်ဖြတ်မှုတွေကိုရပ်ဆိုင်းဖို့ဒါကိုလည်းကျွန်တော်ဒေါအောင်ဆန်းစုကြည်ကိုတင်ပြခဲ့ပြီးပါပြီအဲ့ဒီကိုလူသားချင်းစာနာမှုအကူအညီတွေရောက်ဖို့အပြင်ရိုဟင်ဂျာတွေနေရပြန်နိုင်မှုကိစ္စကိုတကယ်ဖြစ်စေချင်တယ်ဆိုတာလုံးဝသိသာစေချင်ပါတယ်
ရိုဟင်ဂျာအရေးတိတ်သွေးနွေးဘက်ကိုတက်ရောက်လာတဲ့မြန်မာလုံခြုံရေးအကြံပေးပုဂ္ဂိုလ်ဦးတောင်ထွန်းကလည်းဒုက္ခသည်တွေနေရရင်ပြန်နိုင်ရေးကိစ္စမြန်မာဘက်ကသဘောတူခဲ့ပေမဲ့လုပ်ငန်းစဉ်တွေကိုဆွေးနွေးနေစေဖြစ်တယ်လို့အခုလိုပြောပါတယ
်။ We had a very constructive meeting.
သိက္ခာပုသောဆောင်တဲ့ဆွေးနွေးပွဲတစ်ခုပါ။ကျွန်တော်တို့အခိုင်အမာပြောလိုတာကအကူအညီလိုအပ်နေသူတိုင်းအတွက်ကျွန်တော်တို့ကူညီမယ်ဆိုတာပဲဖြစ်ပါတယ်။ဒါကြောင့်ခွဲခြားဆက်ဆံမှုလုံးဝရှိမှာမဟုတ်ပါဘူး။ဒါကလည်းကျွန်တော်တို့သဘောတူညီချက်တွေကတခုဖြစ်ပါတယ်။နောက်ပြီးတော့နေအိမ်တွေကနေစွန့်ခွာသွားသူဘယ်သူမှမဆိုကိုယ့်အိမ်ကိုပြန်နိုင်ဖို့ကျွန်တော်တို့အသေးချာဆောင်ရွက်မှာဖြစ်ပါတယ်။ဒါပေမဲ့ဒီချက်နဲ့ပတ်သက်ပြီးတော့အသေးစိတ်လုပ်ငန်းစဉ်တွေကိုတော့ကျွန်တော်တို့ဆွေးနွေးနေတော့မှာပဲ
။ကုလသမဂ္ဂဆိုင်ရာအမေရိကန်တပ်မတ်ကြီးနီကီဟေလီကတော့ရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေဟာတိုးတက်ပြောင်းလဲမှုမရှိသေးပဲအကြမ်းဖက်မှုတွေဆင်းရဲဒုက္ခရောက်နေမှုတွေဆင်းရဲဒုက္ခရောက်နေမှုတွေကိုပဲတွေ့မြင်နေရကြောင်းဆွေးနွေးပွဲအပြီးထုတ်ပြန်တဲ့သူ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ပဋိပက္ခတွေအဆုံးသတ်ပြီးရခိုင်ပြည်နယ်နဲ့မြန်မာတိုင်းနိုင်ငံလုံးငြိမ်းချမ်းတည်ငြိမ်ရေးအတွက်နိုင်ငံတကာအတိုင်းအဝိုင်းကဝိုင်းဝန်းအဖြေရှာဖို့တန်တိတ်ထန်ချထားတယ်လို့ဆိုပါတယ်။ရိုဟင်ဂျာအရေးဆွေးနွေးပွဲကိုတက်ရောက်လာတဲ့ဩစတြေးလျနိုင်ငံသားရေးဝန်ကြီးဂျူလီဘီရှော့ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်နိုင်ရေးအတွက်ဩစတြေးလျနိုင်ငံကနေဒေါ်လာ15သန်းထောက်ပံ့မှုရှိကြောင်းအခုလိုပြောကြားခဲ့ပါတယ
် There was unanimity in the view that the violence must end that there must be a ceasefire Australia announced further funding
အကြမ်းဖက်မှုတွေလုံးဝရပ်ရမယ်အပြစ်အခက်ရပ်ရမယ်ဆိုတဲ့အမြင်သဘောထားတွေအားလုံးတညွတ်တညွတ်ထဲရှိပါတယ်လူသားချင်းစာနာမှုဆိုင်ရာရန်ပုံငွေအတွက်ဩစတြေးလျနိုင်ငံအနေနဲ့နောက်ထပ်ဒေါ်လာ15သန်းထောက်ပံ့မယ်လို့ကြေညာခဲ့ပါတယ်ကိုဖီအနန်အစီရင်ခံစာကိုအကောင့်ထဲပို့ဖို့မြန်မာအစိုးရကလည်းကတိပေးထားပါတယ်။ဒါကြောင့်လိုအပ်နေတဲ့လူသားချင်းစာနာမှုဆိုင်ရာထောက်အပံ့တွေရဖို့နဲ့ရိုဟင်ဂျာတွေအိမ်ကိုမဖြစ်မနေပြန်နိုင်ဖို့အတွက်ကျမတို့အလေးထားဆောင်ရွက်နေတာဖြစ်ပါတယ်။ကုလသမဂ္ဂအထွေထွေညီလာခံပြင်ပကျင်းပတဲ့ရိုဟင်ဂျာအရေးတိတ်သွေးနွေးပွဲကိုတူရကီ၊ဘင်္ဂလားဒေ့ရှ်စတဲ့နိုင်ငံသားရေးဝန်ကြီးတွေတက်ရောက်ခဲ့ကြပေမဲ့တရုတ်နိုင်ငံသားရေးဝန်ကြီးယွမ်လီကတော့တက်ရောက်လာခြင်းမရှိခဲ့ပါဘူးရှင်။